ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မောင်တော်မြို့နယ်ထဲကမိတိုက်ကျေးရွာနားမှာဖေဖော်ဝါရီ4ရက်နေ့6ရက်နေ့တွေမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။စစ်တပ်ဖက်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့အေအေအဖွဲ့ပြောခွင့်ရကပြောပါတယ်။မောင်တော်ဒေသဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကပြောပြပေးမှာပါခင်ဗျာ။
မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားနားလည်မှုနဲ့ပြစ်ခတ်ရစဲထားတာတနစ်ကျော်ကြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်မြို့နယ်တွင်ကမိတိုက်ကျေးရွာနီးမှာမနေ့ကဖေဖော်ဝါရီလ6ရက်နေ့မှာ3နိုင်ကြာတိုက်ပွဲဖြစ်တယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ပြောခွင့်ကသူကဆိုပါတယ်။မုံတော်မြို့နယ်မြောက်ပိုင်းလက်ပံတော်ကျော်ကအေအေအဖွဲ့ရှိနေတဲ့နေရာကိုစစ်တပ်ကနေပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားတာဖြစ်ပြီးတိုက်ပွဲကတော်လေးပြင်းထန်နေတယ်လို့အင်းရဲ့အဖွဲ့တော်ဝင်ရသူခိုင်သူခါကဖြူရီကိုပြောပါတယ
်။မင်းကဒီဖေဖော်ဝါရီလ6ရက်နေ့မှာတော့ဒီမောင်တော်မြို့နယ်မိတ္တရွာရဲ့အချင်းမြောက်ဖက်ဒီ3ကီလိုမီတာခွဲလောက်အကွာဟိုလက်ပံတောင်ကျိုးမှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ကြားမှာတိုက်ပွဲဖြစ်ခဲ့တာလို့ရှိတယ်ဗျ။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီအဲ့ဒီလက်ပံတောင်ကျိုးကိုဟိုထားပြီးတော့ဒီထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကဖြစ်ခဲ့တာဆိုတော့ဒီတိုက်ပွဲဖြစ်တာကတော့ဒီမော်လေ3နာရီမှာတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့တော့မြန်မာစစ်တပ်ကလည်းလည်းကြီးတွေနဲ့ဟိုစပြီးတော့ပြစ်ခတ်တယ်ပြီးလို့ရှိရင်တော့သူတို့မြေပြင်ကထိုးစစ်လုပ်တာပေါ့ဆိုတော့ဒီတိုက်ပွဲကတော့ညနေ6နာရီ15မိနစ်လောက်မှပဲဟိုတနက်ပံတိုက်သွားတာပေါ့ဆိုတော့အဲ့ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာတော့နှစ်ဖက်ထိခိုက်ကြဆုံးမှုအနေထားပေါ့နော်အဲ့ဒီမှာကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆုံးမှုမရှိဘူးပြဒါမဲ့ဒီမြန်မာစစ်တပ်ဘက်ကတော့ဒီထိခိုက်ကြဆုံးမှုဟိုရှိတယ်လို့တော့ကျွန်တော်တို့သိရတာပေါ့ဟို
တနင်္လာနေ့ကတက်ကွက်ဖြစ်ခဲ့တဲ့ပြီးတော့ကြီးရွာနီးဇပ်ပန်တောင်ကျောမှာပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တက်ကွက်တွေဖြစ်ခဲ့တာပါဒီနေ့မှာတော့တက်ကွက်တွေရပ်နေတယ်လို့ခိုင်သူခါကပြောပါတယ်ရခိုင်ပြည်နယ်မှာစစ်တပ်နဲ့အင်ဂျီအဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြည့်ရထားခဲ့ပြီးတော့တနစ်ကျော်ကြာချိန်2021ခုနှစ်နိုဘာလ9ရက်နေ့မှာပထမဆုံးချိန်တက်ပွဲပြန်ဖြစ်ခဲ့ပါတယ်။အဲ့ဒီတည်းကမောင်းတော်မြို့နယ်မြောက်ပိုင်းမှာတက်တဲ့အီအဖွဲ့ကြမှာစီးတင်းမာနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အီပြောခွင့်ရသူခန်တူခါကခုလိုပြောပါတယ်။
ဟိုနေရာတိုင်းမှာဟိုတင်းမာနေတယ်လို့တော့ဟိုပြောလို့မရဘူးပေါ့နော်။ဒါမှမဟုတ်ဒီဟိုတချို့နေရာတွေမှာတော့ဒါတင်းမာမှုတွေဆက်ပြီးတော့ရှိနေတယ်လို့ပဲဟိုပြောရမှာပေါ့။
ဒီခိုင်မီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကနေ2020ခုနှစ်အောက်တိုဘာလအထိဒီအဖွဲ့နဲ့ဆက်သက်ကြမှာတဲကိုရဲ့အကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒီလောက်ကနှစ်သိန်းကျော်လောက်ဒီရက်ဆုံးခွာပြီးတော့ထပ်ပြေးရပါတယ်။လက်ရှိအချိန်ထိလည်းစီမီးဒုက္ခတွေတသိန်းနီးပါးနေရမပြတ်ဟန်ကြသေးပါဘူး။အခုလည်းပဲမောင်းတော်မြို့နယ်ထဲမှာတဲကိုရဲ့ပြန်ဖြစ်နေပြီးတော့စီမီးတက်မှနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တဲကိုရဲ့ပြန်ဖြစ်လာမှာကိုဒီလောက်ကနေပါဆွေးနွေးကြပါလိမ့်ခင်ဗျာ။